ဆရာဦးကျော်လင်းဦးခင်ဗျာပြီးခဲ့တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံပြခန်းထားမှာဆရာလည်းတက်ရောက်ပြီးတော့ဆွေးနွေးခဲ့တာပါခဲ့လို့ကျွန်တော်သိရပါတယ်လက်ရှိကျွန်တော်တို့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်ကဘယ်လိုအခြေအနေရှိသလဲ
အဓိကတော့ဗျာကျွန်တော်တို့ဒီငြိမ်းချမ်းရေးဆွေးနွေးပွဲက SC လို့ခေါ်တဲ့တပြည်လုံးတိုင်းတိုင်းနဲ့ပြစ်ခတ်တက်ခဲမှုရစေးစာချုပ်ပြီးတဲ့အခါမှာ political framework ပေါ့နော်ဒီမူပေါင်းထဲမှာပါလဲဆိုတော့ဒီစာချုပ်ချုပ်ပြီးတော့ရပောင်း90အတွင်းမှာနိုင်ငံဆွေးနွေးပွဲတွေမဖြစ်မနေစရမယ်ဆိုတဲ့အချက်တစ်ချက်ပါပါတယ်ဒါကြောင့်လဲဒါပရမအကျဉ်းဒီနိုင်ငံဆွေးနွေးပွဲကဖြစ်လာတဲ့သဘောလို့ထင်ပါတယ်တပြည်လုံးတိုင်းနဲ့ပြစ်ခတ်တိုက်ခိုက်မှုရစေးလို့ပြောတယ်သို့တော့တိုင်းသားလက်နက်ကန်10ဖွဲ့ပဲတက်နိုင်တယ်ပေါ့နော်ဒါ SC ထိုးတဲ့အဖွဲ့10ဖွဲ့ပဲတက်နိုင်တယ်ဒီငငယ်ဆွေးနွေးပွဲတွေကအဲလုတ်တဲ့လူဦးရေပေါ့ဒါမှလည်းတော်တော်လေးအငင်းပွားကြတယ်လို့ကျွန်တော်သိပါတယ်ဟိုဘယ်နှစ်ယောက်တက်မလဲဘယ်အစုဖွဲ့ကဘယ်နှစ်ယောက်တက်မလဲပေါ့နောက်ဆုံးအဲဆုံးဖြတ်လိုက်တာတော့အစုဖွဲ့9ဖွဲ့ကနေပြမ900နဲ့ဒါစမယ်ဆိုတော့ဟာဖြစ်သွားပြမဒါငငယ်ဆွေးနွေးပွဲစပြမဆွေးနွေးနိုင်ပါတယ်အဲ့ဒီဆွေးနွေးပွဲမှာစိတ်ဝင်စားစရာကောင်းတာတစ်ခုကတော့ဘာလဲဆိုတော့ကျွန်တော်စကုမကုကာလာဖြစ်နေအထူးသဖြင့်တော့ရေကောက်ပွဲအပီနောက်ဆိုရသည့်တက်လာမဲ့အချိန်မှာလောက်ရတဲ့ငញ្ញိုင်းဆွေးနွေးပွဲတွေဖြစ်တဲ့ခါကျတော့ဘယ်သူကမှတရားဝင်တာဝန်မယူနိုင်တဲ့အနေဓာဖြစ်တယ်လို့ထင်ပါတယ်အထူးသဖြင့်တော့ဒီငញ្ញိုင်းဆွေးနွေးပွဲကနေပြမတစ်ခုခုခြေပြီးတုတ်ပြီးအဆုံးဖြတ်ချက်တစ်ခုဖြစ်သွားရင်နောက်ဆွေးနွေးပွဲတွေမှာနောက်အစိုးရအတွက်မှာအခက်ခဲတွေဖြစ်လာမဲ့ဆိုတဲ့ဆိုရင်ချက်ဖြစ်တဲ့အတွက်ဒီပထမဆုံးအချိန်တွေ့တဲ့ငញ្ញိုင်းဆွေးနွေးပွဲမှာဆုံးဖြတ်ချက်လုံးဝမချဘူးအဲ့တော့ဆွေးနွေးတဲ့အစုဖွဲ့တွေအားလုံးရဲ့အထင်မြင်ယူဆချက်တွေအသံတွေအားလုံးကိုပဲစုစည်းပြီးတော့မှနောက်လာမယ့်ငញ្ញိုင်းဆွေးနွေးပွဲတွေအတွက်ခြံထားခဲ့တဲ့သဘောမျိုးဖြစ်တယ်ဆိုပြီးတော့မှအခမ်းအနားစဖွင့်ကြတဲ့ကဒီ UPDJC တာဝန်ရှိတဲ့သူတွေကဒါတွေပြောခဲ့တာရှိပါတယ်နိုင်ငံရေးစီးပွားရေးလုံခြုံရေးလူမှုရေးစသည်အဖြစ်ဒီလိုအကြောင်းအရာ၅ခုကိုစပြီးတော့မှဆွေးနွေးနိုင်တယ်အဲ့ဒီကနေတစ်ဆင့်နောက်လာမယ့်ငញ្ញိုင်းဆွေးနွေးပွဲတွေမှာတော့ဒီတဲ့ပေါ်ပြီးတော့မှနဲ့ဆိုင်နဲ့ဒီတဲ့ပို့ပြီးတော့မှနားလည်မှုရှိနိုင်တဲ့ဆွေးနွေးမှုတွေဆုံးဖြတ်မှုတွေဆက်ပြီးတော့မှလာလိမ့်မယ်လို့ကျွန်တော်ထင်ပါတယ
်အခုလောလောဆယ်မှာဆိုလို့ရှိရင်လည်းဒါရှမ်းပြည်မြောက်ပိုင်းမှာလည်းဒါ TNT နဲ့ RCS တို့တိုင်းသားလက်နက်ကိုင်ဖြောပွဲချင်းချင်းတိုက်ပွဲတွေဖြစ်နေတယ်နောက်ရခိုင်မှာလည်း AA နဲ့မြန်မာတပ်မတော်နဲ့တိုက်ပွဲတွေဖြစ်နေတယ်အဲ့ဒါတွေကြောင့်ထွက်ပြေးတိမ်းရှောင်လာတဲ့ဒုက္ခတွေတော်တော်များများလည်းရှိနေတယ်ဒီငញ្ញိုင်းရေးဆွေးနွေးပွဲမှာပေါ့လေဘလို့များဆက်ပြီးတော့အကောင့်တွေပေါ်လာနိုင်မလဲဆရာဘလို့များယူဆပါလဲဗျအ
ဲ့တော့ပထမအကြိမ်ဆွေးနွေးပွဲမှာတော့ကျွန်တော်တို့ခုနပြောတဲ့ဒီနေရဆုံခွာထွက်ပြေးသူများအရေးပေါ့နော်ဆိုပြီးတော့မှဆွေးနွေးတာရှိပါတယ် IDP ပေါ့အဲတကယ်တမ်းကျတော့ဒီငញ្ញိုင်းဆွေးနွေးပွဲမှာတက်တဲ့အဖွဲ့ရှစ်ဖွဲ့ကကိုစားပြုတဲ့အတန်တွေအားလုံးကလည်းသူတို့နေမြေဒေသမှာရှိတဲ့ IDP ကိစ္စတွေပဲအများသောအားဖြင့်ဦးစားပေးပြီးဆွေးနွေးတာဖြစ်တဲ့အတွက်အခုနောက်မှပေါ်လာတဲ့ IDP ကိစ္စကချင်မှာရှမ်းမြောက်မှာအခုရခိုင်မှာဖြစ်နေတဲ့ IDP ကိစ္စကိုတော့ဆွေးနွေးနိုင်တဲ့အနေအထားမျိုးမရှိဘူး။နောက်လာမယ့်ငញ្ញိုင်းဆွေးနွေးပွဲတွေမှာဒီတဲ့ပိုပရမနက်ဆိုင်တဲ့ဒီတဲ့ပိုပရမပြောတော့ action ပါတဲ့ပေါ့နော်။နောက်ဆက်တွဲလုပ်ငန်းစဉ်တွေပါတဲ့ဆွေးနွေးမှုတွေပိုပရမရှိလိမ့်မယ်လို့ထင်ပါတယ
်။ဟုတ်ကဲ့။နောက်လာမယ့်တက်လာမယ့် NLD အစိုးရလက်ထက်မှာငញ្ញိုင်းညီလာခံဆိုတာဒုတိယအကြိမ်မျိုးထပ်လုပ်အောင်မယ်ပေါ့လေ။အဲ့ဒီအချိန်ကျရင်ရောအရင်ပထမအကြိမ်တုန်းကစုံပြည့်ချက်မချနိုင်ခဲ့တာတွေလာမယ့်အကြိမ်မှာငញ្ញိုင်းညီလာမှာစုံပြည့်ချက်တွေဘာတွေများဖြစ်လာနိုင်မလဲ။ဆရာဘယ်လိုများယူဆပါလဲ။
အဲ့တော့အဓိကတော့ဘယ်တော့လုံမလဲပေါ့နော်ဒုတိယကြိမ်ငញ្ញိုင်းညီလာခံဒါအရေးကြီးတယ်အဲ့တော့တကယ်တမ်းပထမစောစောပိုင်းတုန်းကဒီငញ្ញိုင်းဆွေးနွေးပွဲတွေလုပ်တုန်းကသူတို့ရဲ့ဆုံးဖြတ်ထားတဲ့ဆုံးဖြတ်ချက်အရဆို3လတကြိမ်လောက်ရမယ်ဆိုတော့မူရှိတယ်အဲ့တော့နှစ်ဖက်က3လတကြိမ်နိုင်ငံဆွေးနွေးပွဲတွေလုပ်ကြမယ်ပေါ့သို့တော်လည်းကျွန်တော်ကကပြောတဲ့စကုမကုကာလာဖြစ်တဲ့အစိုးရသည့်တက်လာမဲ့ကာလာဖြစ်တဲ့ခါကျတော့တကယ်တမ်း3လဆိုမေလမှာကျွန်တော်တို့လုပ်ရတော့မယ်သို့တော်မေလမှာလုပ်နိုင်တဲ့အနေအထားမျိုးမရှိဘူးမရှိတဲ့ခါကျတော့ဒီ UPDJC တာဝန်ရှိတဲ့သူများကနောက်ဆုံးနေ့မှာအစိုးပြုချက်တခုတင်တာကတော့စောနိုင်သမျှစောလျင်စွာဒီဒုတိယကြိမ်ငញ្ញိုင်းဆွေးနွေးပွဲတွေလုပ်ဖို့ဆိုပြီးတော့မှဒီလိုဒီလိုအစိုးပြုချက်တခုတင်လာတာပေါ့အဲ့တော့ကျွန်တော်မှန်းဆချက်ကတော့စက်တင်ဘာလောက်မှာလုပ်နိုင်တယ်လို့ကျွန်တော်ထင်ပါတယ်ဒီအစိုးရတက်ပြီးတဲ့ခါမှာပေါ့နော်ပရမကြိမ်လုပ်တဲ့ဒီဆွေးနွေးချက်တွေအားလုံးကိုပြန်သုံးသပ်တဲ့အစီအစဉ်တခုပါလိမ့်မယ်လို့ကျွန်တော်ထင်တယ် issue တခုကတော့အဲ့ဒီလာမယ့်ဒုတိယကြိမ်လုပ်မယ့်ငញ្ញိုင်းဆွေးနွေးပွဲတွေမှာဘသူတွေပါမှာလဲဆိုတဲ့ပြဿနာပေါ့နော်တကယ်လို့များ NLD အစိုးရအနေနဲ့ဒီကြားကာလမှာလက်မှတ်မထိုးတဲ့အဖွဲ့အစည်းတွေကိုပါเนาะဆွေးနွေးနိုင်တယ်ဖိတ်ခေါ်နိုင်တယ်သူတို့ဘက်ကလည်းဆန္ဒရှိတယ်ပါလာနိုင်တယ်ဆိုရင်အဲနိုင်ငံလက်နက်ကိုင်တွေဘက်ကပို့ပြီးတော့မှလူကြီးတိုးဖို့ရှိပါတယ်နောက်တစ်ခုပြဿနာတစ်ခုကတော့ဘာလဲဆိုတော့အဲ့တော့နိုင်ငံပါတီတွေအစုအဖွဲ့မှာပြီးခဲ့တဲ့ညီညီဆွေးနွေးပွဲမှာမတ်ပုံတင်ထားတဲ့ပါတီ90ကျော်အားလုံးကိုခေါ်ပြီးတော့မှလူပေါင်း150ရွေးတာပေါ့အဲ့တော့အဲ့ဒီပုံမှာလည်းကျွန်တော်ထင်တယ် NLD အနေနဲ့ပြောင်းကောင်းပြောင်းနိုင်တယ်2015ရွေးကောက်ပွဲမှာအနိုင်ရတဲ့ပါတီတွေကိုပဲအဓိကထားပြီးဖိတ်ချင်တယ်ဆိုတဲ့သဘောမျိုးကိုစောစောပိုင်းတုန်းကသူတို့ပြောခဲ့တာတွေရှိပါတယ်။အနိုင်ရတဲ့ပါတီ22ပါတီရှိတယ်လို့ကျွန်တော်စည်းရင်းနေရသိရပါတယ်။အဲ့တော့ဒီ22ပါတီကိုပဲအဓိကငញ្ញဲဆွေးနွေးပွဲဒီမှာဖိတ်မလားဆိုတဲ့မှတ်စာချက်တွေလည်းအခုတော့ရှိနေတာကိုတွေ့ရပါတယ်။
ပြည်တော်သူညီညာရေးညီလာခံဒီဆက်လုပ်မယ်ဆိုလို့ရှိရင်လူငယ်တွေပေါ့လေအခန်းကဏ္ဍအနေနဲ့သူတို့တွေရောတကယ်ထိထိရောက်ရောက်ပါဝင်ဆွေးနွေးလာနိုင်မယ်အလားအလာရှိမလားပြီးတော့လေဒီလူငယ်တွေကရောထိထိရောက်ရောက်ဆွေးနွေးလာမယ်အရေးချင်းရှိဖို့ဘာတွေများသူတို့တွေနဲ့ပြင်ဆင်ထားဖို့လိုပလဲဆက
်ဒီပြည်တွင်းစစ်တကြောပြန်ဖြစ်တဲ့ဒီ2012နောက်ပိုင်းကလေးကလူငယ်တွေကညီညာရေးကိစ္စကိုတော်တော်လေးကိုဒါအသက်တရောလုတ်ခဲ့တာရှိတယ်လူငယ်အစုအဖွဲ့တစ်ဖွဲ့ကတော့မှညီညာရေးလမ်းလျှောက်ပွဲတွေကိုဒါညီညာရေးနေ့တိုင်းမှာလုပ်တာရှိတယ်လူငယ်အစုဖွဲ့တစုဒါမှမဟုတ်ဒီနောက်ဝတ်တစ်ခုကတော့ငင်းချင်းနဲ့ပတ်သက်ပြီးတော့မှသူတို့စိတ်ပါဝင်စားရှိနေတယ်လို့ကျွန်တော်မြင်တယ်။နောက်တစ်ခုကငင်းချင်းရေးကိစ္စကလူကြီးတွေရဲ့ကိစ္စမဟုတ်ဘူး။တာဝန်ရှိတဲ့ဒီလက်နက်ကိုင်အဖွဲ့ရဲ့ကိစ္စတွေမဟုတ်ဘဲနဲ့တပြည်လုံးရဲ့ပြဿနာဖြစ်တဲ့အခါကျတော့ဒီတပြည်လုံးကပါလာအောင်လူငယ်တွေရဲ့အားကိုယူဖို့လိုတယ်လို့ကျွန်တော်မြင်တယ်။လူငယ်တွေကြားထဲမှာဒီငင်းချင်းဆွေးနွေးပွဲတွေမှာပါထားရင်ငင်းချင်းဆွေးနွေးပွဲတွေမှာနားလည်သဘောပေါက်ထားရင်ငင်းချင်းရေးရဲ့အတားအဆီးတွေငင်းချင်းရေးရဲ့ဖြစ်နိုင်တဲ့လာရတွေအားလုံးကိုခုချိန်ကလေးကနားလည်သဘောပေါက်ထားရင်ကျွန်တော်တို့ရေရှည်အနာဂတ်ငင်းချင်းရပုံပြမခီးရောက်လိမ့်မယ်လို့ထင်တယ်။ဒါကြောင့်ဒီလာမယ့်ငင်းချင်းဆွေးနွေးပွဲတွေမှာလူငယ်တွေရဲ့အစုအဖွဲ့တစ်ခုအနေနဲ့ပါဝင်ဖို့ကိုကျွန်တော်ထင်တယ်တွန်းအားပေးစင်တယ်လို့ကျွန်တော်ထင်တယ်
။အခုလိုဖြေကြားပေးတဲ့အတွက်ဆရာဦးကျော်လင်းကိုအားလည်းဖြေကျေးဇူးအများကြီးတင်ပါတယ်။
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်။